မြန်မာနိုင်ငံပေါ်မှာလူမျိုးတုံးတပ်ဖြတ်မှုဆိုင်ရာဆွဆွဲချက်နဲ့နိုင်ငံတကာတရားရုံး ICJ မှာဂမ်ဘီယာနိုင်ငံကတိုင်ကြားထားတဲ့ဒီတရားစွဲဆိုမှုဟာနှစ်ရှည်လများရခိုင်ပြည်နယ်ထဲမှာရိုဟင်ဂျာမွတ်စလင်တွေကျူးလွန်ခံခဲ့ရတဲ့စိုးဝါလုံလတဲ့လူခွေချိုးဖောက်မှုတွေပေါ်မှာတရားမျှတမှုတစ်ခုရဖို့မျှော်လင့်ပါတယ်လို့ရခိုင်ပြည်နယ်မောင်နှံမြို့နယ်ကမွတ်စလင်လူငယ်တဦးကပြောပါတယ်ဒီလူမျိုးတုံးတက်ဖြတ်မှုဆွဆွဲချက်တွေကိုဖြေရှင်းမှုနိုင်ငံတကာတရားရုံး ICJ မှာတွားရောက်ရင်ဆိုင်ဖြေရှင်းမဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ထောင်ဆန်းစုကြည်နဲ့အတူရက်တီကြောင်းပြသမဲ့လူထုထောက်ခံပွဲတွေလည်းဒီကနေ့နေပြည်တော်နဲ့ရန်ကုန်မြို့မှာကျင်းပခဲ့ပါတယ်ဒီလိုလူထုထောက်ခံပွဲတွေဟာတကယ်ပဲ ICJ မှာသွားပြီးတရားရင်ဆိုင်ရမယ့်အမှုပေါ်မှာတက်ရောက်မှုရှိနိုင်ပါလားဆိုတဲ့သဘောထားအမြင်မျိုးမျိုးစုစည်းတင်ပြထားတာနားဆင်ပါရှင်ရခိုင်ပြည်နယ်ရင်းကရိုဟင်ဂျာမွတ်စလင်တွေပေါ်လူမျိုးတုံးတက်ဖြတ်ခဲ့တယ်ဆိုပြီးနိုင်ငံတကာတရားရုံး ICJ မှာဂမ်ဘီယာနိုင်ငံကတိုင်ကြားထားတာကိုကြားနာစစ်ဆေးမဲ့ကိစ္စနိုင်ငံတော်၏တိုင်ပင်ခံပုဂ္ဂိုလ်ထောင်ဆန်းစုကြည်ကိုယ်တိုင် ICJ တရားရုံးမှာလာမယ့်ဒီဇင်ဘာလ10ရက်နေ့မှာတွားရောက်ရင်ဆိုင်ဖြေရှင်းတော့မှာဖြစ်ပါတယ်။သူမသွားခင်3ရက်အလိုဒီဇင်ဘာလ9ရက်နေ့ဒီကနေ့မှာတော့အစိုးရရုံးဆိုင်ရာနေပြည်တော်မှာ Winston with ထောင်ဆန်းစုကြည်ဆိုပြီးထောင်ဆန်းစုကြည်နဲ့အတူခိုင်ခိုင်မာမာရက်တီပါကြောင်းလူထုထောက်ခံပွဲကျင်းပပါတယ်ဒီကနေ့မှာပဲရန်ကုန်မြို့ဗိုလ်ချုပ်ဆန်းလန်ကတရီနီတီခရီးရန်ဖျားရှိခိုးကြောင်းမှာလဲမြန်မာနိုင်ငံခရီးရန်အသင်းတော်များကောင်စီကဥဆောင်ပြီးတော့ဒေါံဆန်းစုကြည်နဲ့အတူရှိနေကြောင်းနိုင်ငံအတွက်အစားရှောင်စုတောင်းပွဲကိုကျင်းပပြီးတော့ဒီအခမ်းအနားကိုတော့ဒုသမ္မတဦးဟင်နရီဘန်တီယူနဲ့သာသနာရေးဝန်ကြီးတို့ကိုယ်တိုင်တက်ရောက်ခဲ့ပါတယ်ဒီလိုလူထုထောက်ခံပွဲဆန္ဒထုတ်ဖော်ပွဲတွေဟာမြန်မာနိုင်ငံမှာလူခွေချိုးဖောက်မှုတွေဖြစ်ခဲ့တဲ့ဘာသာမတူလူမျိုးကွဲတဲ့လူနည်းစုတွေအပေါ်မှာဆေးရဆွေးမှုပြုမှုတွေကျူးလွန်ခဲ့တယ်ဆိုတဲ့ဆွဆွဲချက်တွေအပေါ်ဖြေရှင်းနိုင်မှုကိစ္စအမှန်တကယ်တက်ရောက်မှုရှိနိုင်မှာမလားရခိုင်ပြည်နယ်မြောက်ပိုင်းကရိုဟင်ဂျာမွတ်စလင်တွေနှစ်ရှည်လများလူခွေချိုးဖောက်ခံရခဲ့ရတဲ့စနစ်တကျကျူးလွန်ခံရမှုတွေကိုဂမ်ဘီယာနိုင်ငံကတရားစွဲပေးတာကတော့သူတို့ရဲ့ဆုံးရှုံးနှင်နာမှုတွေအတွက်တရားမျှတမှုရတဲ့လုပ်ရက်တစ်ခုဖြစ်နေရခိုင်ပြည်နယ်မောင်းနှောကမွတ်စလင်တွေကယူဆပါတယ်လူမျိုးရေးဘာသာရေးအသွင်ဆောင်အကြမ်းဖက်မှုတွေကိုကိုယ်တိုင်ရင်ဆိုင်တွေ့ကြုံဖြတ်တန်းခဲ့ပူသူရခိုင်ပြည်နယ်မောင်းနှောမြို့နယ်မြို့တကြီးကြီးရွာသားကိုလာထွန်းက
ကျွန်တော်တို့ကဒီလိုမျိုးခက်အဆက်ဆက်မတရားခံနေရတယ်ပြီးတော့ကျွန်တော်တို့ရဲ့ခလေးတွေပြင်ရပြင်ပြနေရဘူးပြီးတော့ကျွန်တော်တို့ကဟိုလက်လက်စွာသွားလာခွင့်မရဘူးဒီလိုစတဲ့အခက်လက်တွေကိုကျွန်တော်တို့ကအချင်းချင်းပြပြခဲ့တယ်ကိုခံစားနေရတဲ့ဟာတွေအခုသူတို့ကအဲ့လိုအခြေအနေမှာတရားစီးပြီးတော့ဒီ genocide ဆိုတဲ့လူမျိုးတို့တစ်ပြဲမှုနဲ့ဆိုင်တဲ့အဓိကတတ်ဆိုင်တဲ့လူတွေကိုအရေးယူမယ်ဆိုပြီးတော့ဒီလိုမျိုးတရားစီရာကိုကြတော့ကျွန်တော်တို့ကကြည့်ဆိုရပြီးတော့လုံးဝညောင်းနှင်းချက်တွေချင်းမဲနေတဲ့အချိန်မှာဒီလိုဟာတခုပေါ်လာတယ်ဆိုတော့ကျွန်တော်တို့ကညောင်းနှင်းချက်တွေချင်းပြီးတော့ရှင်းတက်လာတယ်ကျွန်တော်တရားမျှတမှုရမယ်ဆိုပြီးတော့လည်းညောင်းနှင်းတယ်
ဒေါံဆန်းစုကြည်ကနိုင်ငံကိုကိုစားပြုပြီးတရားခွင်မှာတွားရောက်ဖြေရှင်းမှာကိုအခုလိုနိုင်ငံတော်လူထုထောက်ခံပွဲတွေကျင်းပနေတာဟာအရေးမြန်မာအစိုးရတွေလက်ထက်လုံနီးကင်နီးတွေနဲ့ဆင်တူနေတယ်ဆိုတဲ့ဝေဖန်မှုတွေလည်းရှိပါတယ်မြန်မာအရေးအထူးသဖြင့်ရိုဟင်ဂျာမွတ်စလင်တွေအရေးလေးလာကဲခတ်နေတဲ့ဒေါက်တာခင်ဇော်ဝင်းကအခုလိုတုံ့တက်ပါတယ
်အခုဒီလူထုထောက်ခံပွဲဆိုတာကအရင်ကပြည်ခံဖြစ်ပွားလုပ်ခဲ့တာပဲနော်လမ်းစဉ်ပါတီအရလုပ်ခဲ့တာပဲနော်အလံတွေအနီးတွေအဝါတွေစိတ်နေပြားတွေနဲ့နော်အဲ့တက်ဖို့ကြီးရွေးပြီးတော့ဟိုအဒီအောင်နဲ့အဲ့ဒါကဒီမိုကရေစီမဟုတ်ဘူးလေဟုတ်တယ်မလားဒီဟာကိုခြေခံပြီးတော့တိုင်းပြည်ကဘာနောက်ကတခဲနဲ့ရှိပါလားလို့ယူဆလို့မရဘူးလူကြီးပြောကြတယ်ဘာမှမသိညမမသိနဲ့ဟိုထောက်ခံဝဲကြကြပဲဘာမှမသိနဲ့သူဒီစားပြောကြဆိုကြမယ်ဆိုတာမျိုးလေးဖြစ်နေတာမြမပြီးကဟိုတရားရုံးကအခုဒီလိုများအနာသုံးပြီးတော့ငွေသုံးပြီးတော့ပြောင်းမယ်ထင်နေတာဆိုဒီကိစ္စမှာကတော့မချောင်ဘူးနော်လူလာရအနည်း90ကျော်သွားပြီအခုကဲကဘာခိတ်ဆုံးတရားရုံးကို
ဒေါံဆန်းစုကြည်ကိုယ်တိုင်တွားရောက်ဖြေရှင်းမဲ့ ICJ တရားခွင်ကနေတရားမျှတမှုရဖို့မျှော်လင့်ပါသလားကိုလာထွန်းကတော့ဒေါံဆန်းစုကြည်အပေါ်အတိုက်ခံခေါင်းဆောင်ဘဝသူတို့မျှော်လင့်ခဲ့တာနဲ့အစိုးရတာဝန်ယူချိန်ဆောင်ရွက်ချက်တွေဟာတခြားစီဖြစ်ခဲ့ပါတယ်လို့ဆိုပါတယ
်ဒေါံဆန်းစုကြည်ကကျွန်တော်လူတွေစံစားနေရတဲ့ဟာလူတွေဘီတင်းကမှသိသူကမစိုးစားကြည့်ဘူးအခုအဲ့လိုလူတယောက်ကတရားခွင်ကိုတွားပြီးတော့ထုရှိမယ်ပြရှိမယ်ဆိုရဟာကကျွန်တော်ကလုံးဝဘူးသူ့အပေါ်ညောင်းလင်းလို့မရဘူးပြီးတော့သူ့အတွက်ပူပြီးတော့စူးရင်ဒါပေါ့နော်ဒီအမှန်တရားကိုဘာတခုမှမသိဘဲနဲ့စစ်သေးရဲ့ချက်လက်တွေအပေါ်ဟိုအခြေခံပြီးတော့သူ့ခြေမှန်ရှင်းပါမယ်ဆိုရင်အခုခပါမှာစစ်စစ်စာရှာနေရတာဟာပြီးတော့ရှာဘူးပဲရှိတယ်လို့ကျွန်တော်ကအဲ့လိုပဲမြင်တယ်
ဒါမဲ့ဒီဇင်ဘာလ10ရက်နေ့မှာတော့နေသားလန်နိုင်ငံတဟိတ်ကနိုင်ငံတကာတရားရုံးမှာဂမ်ဘီယာနိုင်ငံကနေမြန်မာနိုင်ငံအပေါ်ရခိုင်မြောက်ပိုင်းကရိုဟင်ညာမွတ်စလင်တွေကိုနှိပ်စက်ညှဉ်းပန်းပြီးလူမျိုးတုံးတပ်ဖြတ်မှုတွေကျူးလွန်ခဲ့တယ်ဆိုတဲ့ဆွဆွဲချက်တိုက်ကြားထားတဲ့အမှုစတင်ကြနာစစ်ဆေးမှာဖြစ်ပါတယ်။အစိုးရကရိုဟင်ညာဆိုတဲ့အတုံးကိုလက်ခံမထားတဲ့မြန်မာနိုင်ငံဘက်ကလည်းဒေါအောင်ဆန်းစုကြည်ကိုယ်တိုင်ဦးဆောင်ပြီးပြန်လည်ရှောက်လဲမှာဖြစ်ပါတယ်ရှင်။